တရုတ်ဝန်ကြီးချုပ်ဟောင်းလီကက်ချင်းရဲ့ဇာပနအခမ်းအနားကိုရဲအင်အားထူထူထပ်ထပ်ခြားလာပြီးဂျာသာပရီးနေမှာပဲအကျဉ်းယုံကျင်းပနိုင်ခဲ့ပါတယ်။အာဒူဘအိမ်သွားရအဝင်ထက်လမ်းတွေကိုလုံခြုံရေးတင်းကျပ်ထားခဲ့တာပါ။သူ့အယုံလောင်းကိုတော့တရုတ်နိုင်ငံခေါင်းဆောင်တွေမြှုပ်နှံလေးရှိတဲ့ဘောင်ရှန်တော်လန်ရေးစစ်တင်ကျိုင်းမှာပဲမြှုပ်တံလိုက်တာပါ။ဝင်းရုပ်လီကိုနောက်ဆုံးကာရဝါပြည်ဖို့ရာပေါင်းများစွာသောပြည်သူတွေတင်းကျိုင်းအနီးအနားမှာစုယုံဆောင်ဆိုင်နေကြပြီးလူတွေစုပြုံတိုးရာကနေမငိမ်မသက်မှုတွေပေါ်ပေါက်လာမှာကိုစိုးရင်တဲ့အတွက်ဒီဇာပနအခမ်းအနားကိုတရုတ်အစိုးရကအခုလိုတင်းတင်းကြပ်ကြပ်ကန့်တွယ်ပုံရတယ်လို့အကဲခတ်တွေကမြင်ပါတယ်အခုလိုဝန်ကြီးချုပ်ဟောင်းလီရဲ့ဇာပနအခမ်းအနားမှာပြည်သူတွေလာရောက်စုယုံပြတာကတိုင်းပြည်ကိုတင်းကြပ်စွာအုပ်ချုပ်နေတဲ့သဘောထားတင်းမာသူတရုတ်သမ္မတရှီကျင်းပင်အပေါ်မကြေနပ်ကြောင်းပြသဖို့စ조사ရရောက်တယ်လို့သုံးသပ်သူတွေကပြောပါတယ်ဒါကြောင့်ရှီကျင်းပင်အစိုးရကိုစိန်ခေါ်တဲ့လူထုလှုပ်ရှားမှုတွေအထိဖြစ်မလာရအောင်တရုတ်အာဏာပိုင်တွေကဒီဇာပနအခမ်းအနားကိုတင်းကျပ်စွာကန့်တွယ်နေပုံရတယ်လို့ဟောင်ကောင်နဲ့ထိုင်ဝမ်အခြေစိုက် Freedom House အဖွဲ့ရဲ့တရုတ်ပြည်ဆိုင်ရာသုတေသီဝန်ကသုံးသပ်ပါတယ်။လီကတ်ချင်းဟာဝန်ကြီးချုပ်တာဝန်ကိုအနားယူလိုက်ပြီးလက်အတန်းကြာမှာနှလုံးဖောက်ပြန်တဲ့ဝေဒနာနဲ့အောက်တိုဘာ28ရက်နေ့တုန်းကကွယ်လွန်သွားခဲ့တာပါ။သူဟာ2023ကနေ23အထိ10နှစ်တာကာလအတွင်းတရုတ်ပြည်ရဲ့ဒုတိယမြောက်အာဏာအရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာ။